ရင်ဂျာလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ရင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO နဲ့မြန်မာစစ်ကောင်စီတပ်တွေကြားမှာအချင်းချင်းမတိုက်ခိုက်ဖို့နားလည်မှုရှိထားကြတယ်လို့ RSO တာဝန်ရှိသူတို့ကရိုက်တာသတင်းဌာနကိုသီးသန့်ဖြေကြားကြောင်းစက်တင်ဘာ6ရက်နေ့မှာရိုက်တာကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ကသူတို့ကိုမတိုက်တယ်လို့သူတို့ကလည်းစစ်ကောင်စီတပ်တွေကိုမတိုက်ဘူးလို့ရိုက်တာကရရှိတဲ့ရှားပါတွစ်ဆုံမင်းမြန်းချက်တစ်ခုမှာဥကိုကိုလင်းအမည်နဲ့ RSO ရဲ့နိုင်ငံရေးဌာနတာဝန်ခံဆိုသူကဖြေကြားထားပါတယ်ဒါပေမဲ့နှစ်ဖက်ဒီလိုနားလည်မှုကိုဘယ်အချိန်လောက်ခရဲကရရှိထားလဲဆိုတာကိုတော့အတိအကျမပြောသလိုဒီလိုမတိုက်ခိုက်ဖို့တရားဝင်သဘောတူညီထားတာမျိုးတော့မရှိဘူးလို့ဆိုပါတယ်။နှစ်ဖက်စလုံးကအရခတ်တော်အေအေနဲ့ရင်ဆိုင်တိုက်နေရတာမှန်ပေမဲ့နှစ်ဖက်ပူးပေါင်းတိုက်ခိုက်တာမျိုးလည်းမရှိကြောင်းအဲ့ဒီ RSO တာဝန်ရှိသူကပြောပါတယ်။ RSO တပ်ဖွဲ့ဝင်တွေကကိုပိုင်ယူနီဖောင်းကိုပိုင်တစိုက်တွေနဲ့တိုက်ပွဲဝင်နေပြီးကိုပိုင်တနတ်တွေကိုအသုံးပြုနေတယ်လို့သူကဆိုပါတယ်။မောင်နှမမျိုးပါဝင်ရခိုင်ပြည်နယ်ကစစ်မြေပြင်အခြေအနေနဲ့ပတ်သက်ပြီးဥကကိုလင်းရဲ့ပြောဆိုချက်တွေပေါ်မှာတိကျအတည်ပြုနိုင်တာတော့မရှိပါဘူး။မြန်မာစစ်ကောင်စီကိုလည်းတယ်လီဖုန်းနဲ့အီးမေးလ်တွေကတစ်ဆင့်ဒီကိစ္စမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။ RSO ပါဝင် Ranger Muslim တွေဟာအနာသိစစ်ဆွေးနဲ့ပူးပေါင်းနေတယ်ဆိုတဲ့ဆွဆွဲချက်တွေလည်းအများပြားထွက်နေတာပါ။စစ်ကောင်စီကလည်း AO တိုက်ခိုက်မှအသုံးပြုဖို့ Ranger တချို့ကိုစစ်တပ်မှအတင်းအဓမ္မစစ်မှုထမ်းစီခဲ့ပါတယ်ခင်ဗျာ။